But let me ask, when will this inhuman treatment of our fellow Filipino workers end? When will the upliftment of their human dignity begin?
You know, maybe as the Philippine Alusamari or Gino Lumusana at two Murikinuma, Pero Yatamale, Luya Gundikau, Pero Tambusa Hajamale, Kuwait Asura Abjin, Philippine Alusamari, and Hayan Lukainet, Nangani Aluma, Lukin one and Pathalu, Lila Lina Melo, General Mulimare. General at General Alusamari, a two queen people would down soon in Amhobabu.
ဒါနဲ့လေးစားမှုလူဂုံတိတ်ခါနဲ့အခြေခံအခွင့်အရေးတွေခံစားခွင့်ရရှိဖို့ဖီရိုဒရီဘေးအန်ဒီရဲ့ကင်းရှင်းဇီဘုကိုတော့ကျွန်တော်တို့တောင်းဆိုပါတယ်။ခုနကတော့ဖိလစ်ပိုင်သမ္မတရူဒီကိုတခြားတေကဒေါသကြီးလေးကွန်ထုတ်လိုက်တာပါ။သမ္မတအုပ်ကိုခုလိုဒေါသထွက်စီခဲ့တဲ့အချက်ကတော့ယင်းနံကျော်ဝါလာတဲ့ကူဝိတ်နိုင်ငံမှာအင်အကူဖြစ်သွားရောက်လုပ်ကင်ခဲ့တဲ့ဖိလစ်ပိုင်အမျိုးသ တွေ့ရှိခဲ့တာနဲ့ပတ်သက်တာဖြစ်ပါတယ်။ဖတ်ပိုင်မှာတိုင်းခဲ့တဲ့မိဘတွေနဲ့မောင်ရင်းညီမငယ်တို့ကိုလှုပ်ရွှေးဖို့အတွက်2014ခုနှစ်ကကူဝိတ်ကိုအိမ်အကူဖြစ်တွားရောက်လုပ်ကိုင်ခဲ့သူဂျိုဝန်နာဂျမဖီလစ်ဟာဖိလစ်ပိုင်ရှိမိသားစုနဲ့တစ်နှစ်ကို၃ချိန်သာဆက်သွယ်ခွင့်ရရှိခဲ့ပြီး2016ခုနှစ်မှာတော့သူထံကဘာမှသတင်းမကြားရတဲ့အတွက်ကြောင့်မိဘတွေကသက်ဆိုင်ရာကိုတိုင်တန်းခဲ့ပြီးမဲ့လေဘာမှပြန်ကြားခြင်းမရှိခဲ့ပါဘူး။ဒီနှစ်ကြာဖြစ်တဲ့2018ဖေဖော်ဝါရီလမှာတော့သူ့ရဲ့အလုပ်ရှင်တွေဖြစ်တဲ့စီးပွားနိုင်ငံသားနဲ့ဂျပန်နိုင်ငံသူစနီးမောင်နှံတို့ဟာအပ်စပပ်ရက်ွက်ကြီးတိုက်ခန်းကနေပြောင်းသွားခဲ့ပြီးရဲကဝင်ရောက်ရှာဖွေခဲ့ရမှာဂျိုဗန်နာဒမဖီလစ်ရဲ့အလောင်းကိုရေခဲတတဖီဇာထဲမှာတွေ့ရှိခဲ့တာပါ။သူ့ရဲ့အလောင်းကိုဆေးဆီးရမှာလဲလေမျိုးကိုနှစ်ထားတဲ့ဒဏ်ရာတွေတိုင်းရင်နှိမ့်ဆက်ထားတဲ့ဒဏ်ရာတွေတွေ့ရှိခဲ့တာဖြစ်ပါလေ။ဒီဆုံးသူရဲ့အလောင်းကိုတော့ဖေဗရူလာ16ရက်နေ့ကဖိလစ်ပိုင်ကိုပြန်လည်တည်ယူခဲ့ပြီးဖြစ်ပါလေ။ဒီလိုဖိလစ်ပိုင်အိမ်အကူအမျိုးသမီးတူရဲ့ဆက်ဆက်အတက်ခံရမှုအစီရင်ခံချက်ကိုဓာတ်ပုံတွေနဲ့တကွတွေ့ရှိတဲ့အခါမှာတော့သမရဒူတာတီးကခုလိုပောက်ကွဲခဲ့တာဖြစ်ပါလေ
The Filipino is no slave to anyone anywhere and everywhere We do not intend to offend any government or anyone
ဖိလစ်ပိုင်နိုင်ငံသားတွေဟာဘယ်နေရာရောက်ရောက်ဘသူရဲ့ကျုံမှမဟုတ်ပါဘူးကျွန်တော်တို့ဟာဘယ်အစိုးရကမှမကျေမနပ်ဖြစ်အောင်မလုပ်တော့ပါဘူးဒါမဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုယ်မှတော့အလုပ်လုပ်ကိုင်မှုတာမြင့်မင်းချဖို့လိုအပ်မယ်ဆိုရင်တော့ချမှတ်ရမှာပဲဖြစ်ပါလေဒီမင်းဟာဒီကနေ့ဝက်ဆိုက်တင်မှာဖြစ်ပြီးဘယ်တော့အထိဆိုတာကျွန်တော်မပြောနိုင်ပါဘူးကျွန်တော်ဒီကနေ့မနေ့စောစောကပဲချမှတ်လိုက်တာပါအဆက်ခံရတဲ့အမျိုးသမီးအကြောင်းအစီရင်ခံစာကိုဓာတ်ပုံတွေနဲ့တကွကျွန်တော်တွေ့ခဲ့ရပြီးရင်တော့အခုလိုချမှတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါလေ
ဥပမာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေနေနေဗီဇာကုန်လို့overstay ရေယူခံရမှာဆိုပြီးအလုပ်ရှင်တွေရဲ့ခေါင်းပုံဖြတ်မှုတွေခံကြရသူတွေတောင်းတဲ့ချီရှိတဲ့အတွက်ကြောင့်လေသမရဒူတာတီးကကူဝိတ်ကိုနောက်ထပ်ဖိလစ်ပိုင်အလို့သမားတွေမတွားရောက်ဖို့ဟန်တားတဲ့အမိန့်ကိုထုတ်ခဲ့ပြီးဖေဗူလာ17ရက်နေ့ကနေ23ရက်နေ့အထိအတုပ်လိုက်ခွဲပြီးသူ့နိုင်ငံကဇေခန်းက82နာရီအတွင်းလူသမားတွေကိုခေါ်ဆောင်မှုလေဒူတာတီးကအမိန့်ချမှတ်ခဲ့ပါလေ
So there is a total ban now of workers to Kuwait. And I have given the values 72 hours. 72 hours to go there and pick up.
Kuwait ko Philippines ga alu gamari alu twa lou de kisa bo long wa pick din tha bare. Da din chinaro a chin 82 nai pay tha bare. 82 nai a twin ma chinaro Kuwait ko twa bi Philippines alu gamari ko twa khaw ma phit bare.
ချင်းနေမှာပဲဌာနေကိုခုလိုပြန်ကြတဲ့အလုပ်သမားတွေအတွက်လေအလုပ်ကိုင်းရှာဖွေပေးဖို့စီစဉ်ရေးဖွဲ့ကြတာဖြစ်ပါလေဖိလစ်ပိုင်ရဲ့လူဦးရေ103သန်းနဲ့ဆယ်ပုံတပုံဖြစ်တဲ့ဆယ်သန်းလောက်ဟာပြည်ပမှာတွားရောက်လုပ်ကိုင်းခဲ့ရှိကြပြီးအထူးသဖြင့်အာရှမှာတင်မောသားတွေနဲ့အိမ်အကူတွေဖြစ်တွားရောက်လုပ်ကိုင်းကြတာများပါလေကူဝိတ်မှာဖိလစ်ပိုင်အလုပ်သမားပေါင်း9သိန်းလောက်ရှိတယ်လို့အစိုးရရဲ့ဒေသဝင်မှတ်တမ်းတွေကသိရပြီးရှိလေပိုင်းဒေတာတစ်ခွေမှာတော့ဖိလစ်ပိုင်အလုပ်သမား3.5%ရှိတာဖြစ်ပါလေ Overseas Foreign Workers OFW လို့တူောက်ခေါ်တဲ့ပြည်ပမှာတွားရောက်လုပ်ကိုင်နေတဲ့ဖိလစ်ပိုင်အလုပ်သမားတွေက ဌာနေကိုပြန်ပို့တဲ့ငွေကြောင့်လေဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးကိုထိန်းထားနိုင်တာဖြစ်ပါတယ်။ဒါကြောင့်လေကိုနိုင်ငံကိုအချိုးပြူတဲ့လူတွေကိုအကအကွယ်ပေးရခေါင်းလားဆိုပြီးသမ္မတဒူတာတေးကိုယ်တိုင်ကအစိုးရကိုခုလိုကြိမ်းပန်းခဲ့ပါတယ်
။ Sad to say, it seems that our government is as inutile as our foreign workers are helpless.In the present state of things.
ကိုနေစရာကောင်းတာကလက်ရှိအခြေအနေမှာကျွန်တော်နိုင်ငံသားရောက်အလို့သမားတွေကအကူရမဲ့ဖြစ်နေသလိုကျွန်တော်အစိုးရကလည်းအဆုံးမကျပဲဖြစ်နေတဲ့အချက်ပါပဲ။ဒါဟာကျွန်တော်နိုင်ငံအတွက်ဆက်စရာပါ။နိုင်ငံသားမှသွားအလို့လုံးနေတဲ့အလို့သမားတွေဟာကျွန်တော်ရဲ့ခက်တဲ့တရားကောင်းတွေလို့အစိုးရကဂုဏ်ယူစွာပြောခဲ့တာပါ။ကျွန်တော်အပြောနဲ့လက်တွေ့အလို့ကတလွဲစီဖြစ်နေပါလေ
။ကူဝိတ်မှ2016ခုနှစ်မှာဖိလစ်ပိုင်အလို့သမား80ဦးတည်ဆုံးခဲ့ပြီးအထောက်ဆက်ကွန်ခုနမှာတရ3ဦးတည်ဆုံးခဲ့တာဖြစ်ပါတယ်။ဒီကိတဲ့ဒီဇင်ဘာလကလည်းကူဝိတ်မှာဖိလစ်ပိုင်အလို့သမားအနည်းဆုံး6ဦးအဖြစ်ရှာမြပဲတည်ဆုံးခဲ့ကြရပါတယ်။အထောက်ဆက်ကွန်ခုနမှာဂျကာတာပါဝါဆူဆိုသူအသက်54နှစ်အရွယ်အင်အကူအမျိုးသမီးတူဟာအင်ရှင်ရဲ့သမီးကိုတပ်ဖြတ်မှုနဲ့ကူဝိတ်တရားရုံးကကွပ်မြက်လိုက်ပါတယ်။ပါဝါကိုကွပ်မြက်တဲ့နေ့မှာဒီနေ့နောက်ထပ်ဖိလစ်ပိုင်အင်ဘော်တူဦးကိုသူ့ရဲ့ကူဝိတ်နိုင်ငံသားအင်ရှင်ကရိုက်တက်ခဲ့တာဖြစ်ပါလေ။ဒီသတင်းကိုတော့ဘယ်သူကမှတိတ်မသိခဲ့ကြပါဘူး။ဒါကြောင့်သမ္မတဒူတာတေးကသတင်းစာရှင်းပွဲမှာဒါကိုထောက်ပြခဲ့ပြီးကူဝိတ်နိုင်ငံရဲ့လူသားချင်းစာနာမှုကျင့်သုံးကိုမေးခွန်းထုတ်လိုက်ပါလေ
။ Is there something wrong with your culture? Is there something wrong with your values?
ကူဝိတ်ရဲ့ယဉ်ကျေးမှုစရိုက်ကမှားနေသလား။သူတို့ရဲ့လူကျင်ဝတ်သိက္ခာတံပိုးထားမှုကဒီလောက်တော့ညံဖျင်းနေသလား
။မြန်မာနိုင်ငံမှာတော့ကိပမှာဆွေရောက်လုတ်ကင်ကြတဲ့အိမ်အကူအမျိုးသမီးတွေဟာဖိလစ်ပိုင်အကြီးအတွက်တော့မများပေမဲ့မြန်မာအမျိုးသမီးတွေနဲ့အာနယ်ချက်တွေရှိတဲ့အတွက်ဖိလစ်ပိုင်အမျိုးသမီးတွေထက်အနေခံရနှိမ့်ဆက်ခံရတာတွေရှိတယ်လို့သိရပါတယ်။အကြောင်းကတော့2016ဇူလိုင်လကချင်းအမျိုးသမီးလေးပြင်ကုန်တုံးဟာစင်ကာပူအလုပ်ရှင်ရဲ့နှိမ့်ဆက်မှုကြောင့်တည်ဆုံခဲ့ရတယ်လို့2019ဇူလကလည်းမြန်မာအိမ်ကူစင်မာဦးဟာအင်ရှင်ရဲ့တိဆက်မှုကြောင့်တိုက်ညင်ဘောကနေခုန်ချပြီးမိမိကိုယ်ကိုမိမိအဆုံးစီရင်ခဲ့တာဖြစ်ပါလေ။ဒါကြောင့်ပြပရောက်မြမအမျိုးသမီးအိမ်အကူတွေကိုဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲဆိုတာကိုစဉ်းစားရမှာဖြစ်ပါလေ။စင်ကာပူရှိဟုံးလို့သူကခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့အဖွဲ့မှာစီနာဝင်တန်းကုညီဆောင်ရွက်ရည်သူဥတီမောင်ဝင်းကိုမိချီခဲ့ပါလေ
အမတစ်ကပါလဲဆိုလို့ရှိရင်တင်းကူအလုသမားတွေဒီကိုထွက်လာပြီးတော့အလုလို့ဟုတ်တော့ကိုနော်အစွာကြီးပြီးတော့ဥပဒေလေးတစ်ခုတော့ကြာကန်းပြင်တယ်လို့ကျွန်တော်ရှိတယ်ပတ်ဆိုလို့ရှိရင် time for contract ဆိုအဲ့တော့ဘာလို့ပါမလဲအလုရှင်ကဘယ်လောက်အဲ့အဲ့လိုမျိုးတွေကိုဒီအစွာကြီးဆိုဟိုမှာဖိလစ်ပီးမှာဆိုလို့ရှိရင်ပြောပါလဲဆိုရင်ဆိုတော့ migrant workers and overseas Philippines act ဆိုပြီးတော့ဒီမှာရှိတယ်ပြီးရတာကျတော့ဒီrecruitment and employment of overseas workers rules and regulations ဆိုပြီးတော့အဲ့အရာကြီးရှိတယ်။ကျွန်တော်ဒီဗမာပြည်ကြားတဲ့အခါကျတော့ဖြစ်လဲဆိုလို့ရင်သူကပြည်ဝင်ရေး agency တွေက data training မပေးတာ right ဘယ်လိုလုပ်တာစာချုပ်ကို data ချုပ်မပေးတာတခုချင်းတောင်းဝင်မယူတာအဲ့အရာတွေရတယ်ကျွန်တော်အဲ့အရာကိုကျွန်တော်ပြောချင်တာ
Cause it only serves to make me more determined to achieve my goals.